Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အတန်ကနေ2022ခုနှစ်အောက်တိုဘာလ23ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီ။စနေညအတွက်အစီအစဉ်တွေကိုကျွန်တော်ငိမ့်ချန်ကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
။ဒီရန်ကင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဒေါ်ဆန်းစုကြည်ရဲ့ရှေ့နေကြီးဦးကြည်ဝင်းကိုပါပုံမှန်144နဲ့ပြောဆိုခွင့်ပိတ်ပင်လိုက်တဲ့သတင်းနဲ့အတူစစ်ကောင်စီခေါင်းဆောင်နှုတ်ထွက်ပေးဖို့ကုလအထူးကိုယ်စားလှယ်ကတိုက်တွန်းပြီးလူအခွင့်ရေးအထူးကိုယ်စားလှယ်ကတော့စစ်ကောင်စီအပေါ်ဖိအားတိုးမြှင့်ဖို့တိုက်တွန်းလိုက်တဲ့သတင်းအပါအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်သားနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါမယ်
။ဟုတ်ကဲ့ပါအခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမှာကတော့
ဒီတော့ဒီကိုဗစ်တတိယကိစ္စမှာဟိုလူတွေတော်တော်များများကကျန်းမာရေးထိခိုက်ကုန်တယ်။စက်ရုံနေမှာကိုနှိုက်ကိုပါ production ကလုံးဝကိုဟိုဝိစက်ချိတ်လို့မရတော့။ကလေးလျာအကုန်လုံးတောက်ရခွင့်ယူကုန်တယ်။ဟိုတစ်ထောင်ချိလေရှုံးမှာဆိုရင်လူဦးရေ400လောက်ပြတ်တယ်ရှင်။
ကဲယောဂာနဲ့အတူဆေးအာဏာသိမ်းမှုကြောင့်ဒုက္ခရောက်နေရတဲ့မြန်မာအထည်ချုပ်လုပ်ငန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအထည်ချုပ်အသင်းအမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ရင်ရင်မိုးရှင်းပြသွားတာပါ။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်အစီအစဉ် Digital ငွေကြေး Bitcoin အကြောင်းမေးမြန်းထားတဲ့စနေညဆွေးနွေးခန်းနဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကကြီးညာပေးပါမယ်။
နိုင်ငံတော်ဒေမင်ဂန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှိနေတွေကဒူးဖြစ်သူတရားလူတော်ရှိနေကြီးဦးကြည်ဝင်းကိုအမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးပြောဆိုတာမျိုးမလုပ်ဖို့ဒီကနေ့မှရာဇဝတ်ကျင့်တုံးပုံမှန်144တုံးပြီးဖိတ်ပင်ကန့်သတ်လိုက်တယ်လို့ VOA ကစုံစမ်းသိရှိရပါတယ်။အုပ်စုရေးပိုင်းကလူတွေနဲ့ရဲတွေဒီကနေ့မနက်ပိုင်းကဦးကြည်ဝင်းရဲ့ရန်ကုန်မြို့ကရုံးခန်းကိုရောက်လာပြီးပုံမှန်144နဲ့ဖိတ်ပင်ကန့်သတ်လိုက်တယ်ဆိုတာကိုအကြောင်းကြားခဲ့တာပါ။ဒီပုံမှန်အရပြည်ရင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံသားဆွေးရတာဝန်ရှိသူတွေအပါအဝင်ပြည်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘယ်သူကိုမှတိုက်ရိုက်တော်လကောင်းတွယ်ဝိုက်ရည်တော်လကောင်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်တာဖြစ်ပါတယ်။ရာဇဝတ်ကျင့်သုံးပုံမှန်100000နဲ့မိထုတ်တားမြစ်ထားတာကိုဖောက်ပြကျူးလွန်နေဆိုရင်အမိန့်ဖီဆန်မှုရာဇတ်ကြီးပုံမှန် 188 နဲ့အရေးယူနိုင်ပါတယ်။ရာဇတ်ကြီးပုံမှန် 188 ကိုကျူးလွန်ကြောင်းတွေ့ရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လအထိဖြစ်စီကြက်တသိန်းငွေဒဏ်ဖြစ်စီဒဏ်ရလုံးဖြစ်စီချမှတ်ခံရနိုင်ပါတယ်အခုဆိုရင်ဒေါန်ဆန်းစုကြည်ရဲ့လက်ရှိရှေ့နေတွေအားလုံးပုံမှန်100000နဲ့ပိတ်ပင်ခံရပြီဖြစ်တာကြောင့်အမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးအများပြည်သူသိရှိနိုင်ခွင့်ရရေးမတေချာလာတော့ပါဘူးအခုစစ်ဆေးနေတဲ့တရားခွင်ဟာ open court ဖြစ်တာကြောင့်အများပြည်သူသိရှိခွင့်ရှိတယ်လို့တရားသူကြီးကပြောဆိုထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုရှေ့နေတွေကိုပိတ်ပင်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းအမှုကိစ္စအတွက်စစ်ဆေးမြင့်မြတ်တော်တွေကိုအများပြည်သူသိနိုင်အောင်ပြောပြကြဖို့ရှေ့နေတွေကိုညွှန်ကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခကပြည်နှံကြီးထွားလာနေပြီးပြည်သူလူထုကိုဒီမိုကရေစီနီးနဲ့အာဏာကိုပြန်လွှဲမပေးဘူးဆိုလို့ရှိရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံကိုဥတီသွားနိုင်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီနာရှရီနာဘူဂနာကစာတပ်ရင်းတွေကတနင်္လာဆရာတွေကိုပြောခဲ့ပါတယ်အားလုံးပါဝင်တဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုသူကအဆိုပြုခဲ့ပေမဲ့စစ်တပ်ကတော့အခုထိမတုံ့မြန်ပါဘူးစစ်တပ်ရဲ့ဖိနှိပ်မှုကြောင့်လူ1180ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်းသူကဆိုပါတယ်စစ်တပ်ကဖိနှိပ်ရေးနီးနားပေါင်းစုံကိုအသုံးပြုနေပြီးအဲ့ဒီနီးပရိယေတွေထဲမှာရွာတွေကိုမီးရှို့တာပစ္စည်းဥစ္စာတွေကိုဖျက်ဆီးလူရက်တာလူတွေကိုအစုလိုက်ပြုံလိုက်ဖမ်းတာဖမ်းဆီးထားသူတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအမျိုးသမီးတွေကိုဥတီအကြမ်းဖက်တာနဲ့လူတွေအိမ်ရေတွေကိုကျုံသလိုကြသလိုပစ်ခတ်နေတာတွေစတာတွေပေါ်ရမှာတယ်လို့သူကဆိုပါတယ်။သူ့အမြင်ရပြည်သူလူထုကလည်းအလျှော့ပေးမှာမဟုတ်သလိုစစ်တပ်စက်ညီရေးလှုပ်ရှားမှုဟာစစ်ရေးသဘောဆောင်လာတယ်လို့သူကယူဆပါတယ်။နိုင်ငံတကာကဘာမှလုပ်မပေးတဲ့အခါမှာနောက်ဆုံးသူတို့လုပ်နိုင်တာကအဲ့ဒီလိုအကြမ်းဖက်နည်းနဲ့တိုက်ခတ်ရတာပဲဖြစ်တယ်ဆိုတာရှင်းပါတယ်လို့ခရစ်စတင်ရှရင်နာဘူဂနာကပြောပါတယ်။ပဋိပက္ခကြောင့်ရွှေပြောင်းနေထိုင်ရသူအရေးအတွက်ကလည်း38,000ကနေ98,900ထိတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်သူကလည်းတသန်းကနေ3,000ထိခုန်တက်သွားခဲ့တယ်လို့ပြောပါတယ်
စစ်ကောင်စီကိုလက်ခံတယ်ဆိုတဲ့သဘောတရားစေတဲ့ဘလို့ပြောဆိုပြုမှုလှောင်ရှားမှုကိုမှကုလသမဂ္ဂမကမလုံးမီဖို့အရေးကြီးပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်။မြန်မာနိုင်ငံမှာလုံခြုံရေးနဲ့ဆက်လက်နေရတဲ့အတွင်းကိုဗစ် ဒီလောက်မှာ300ခန့်နှုန်းက90%တောင်းရောက်ပြီးတေဆုံးသူ196ဦးရှိခဲ့ပြီးတေဆုံးသူ193ဦးရာခိုင်နှုန်းအထိရောကြအောင်လုပ်ဖို့စစ်ကောင်စီခေါင်းဆောင်ကပြောထားပါတယ်။ဒီကနေ့အထိတရားဝင်ထုတ်ပြန်ချက်အပါ96ဦးရာဆိုရင်တော့ဒီလောက်မှာ300ခန့်နှုန်းအထိရောကြနိုင်ခြေကမြေရာလာပါဘူး။ကိုဗစ်တတိယလိုင်းတွင်ကူးစက်တေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများနိုင်တယ်လို့ပရိုက်တာလ ကိုဗစ်19ကာဝဇေထိုးသင့်တဲ့အကြောင်း
စေကြောင့်နှလုံးချွတ်သားရောင်နဲ့ရှာရှာပါပါယောဂမျိုးဖြစ်နိုင်ခြင်းအနေကကိုဗစ်ဖြစ်လို့ဆိုးလာမဲ့အနေအထက်အများကြီးပိုနေတယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးကုကဲဌာနFDA ကတောက်ကြနေမှာပြောလိုက်ပါတယ်။ကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးရင်မထိုးရင်FDA ကအတည်ပြုဖို့ပြင်ပကြံပေးအဖွဲ့ကထောက်ခံမလားဆိုတော့လာမဲ့အင်္ဂါနေ့ကျရင်မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲFDA ရေးပေါ်ကာကွယ်ဆေးကိုFDA ကခွင့်ပြုလိုက်မယ်ဆိုရင်အမေရိကန်မှာနိုဝင်ဘာလအစောပိုင်းကာကွယ်ဆေးထိုးဖို့ဖြစ်လာနိုင်ပါတယ်။အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနCDC ရဲ့သီးခြားလွတ်လပ်တဲ့အကြံပေးကော်မတီကတော့ဒီကိစ္စကိုနိုဝင်ဘာလ၂ရက်နဲ့၃ရက်နေ့တွေမှာဆန်းစစ်ကြဖို့ရှိနေပါတယ်။အမေရိကန်ဆေးဝါးကုမ္ပဏီဖိုင်ဇာနဲ့ဂျာမန်ကုမ္ပဏီဘိုင်အန်တက်တို့ ပြန်တဲ့အချက်လက်တွေပါဖော်ပြထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 9383ည5မီတာ32 kHz 9383ည5မီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာ5လက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီဝီကနေစနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။တိုင်ဝမ်ကျွန်းကိုမတိုက်ခိုက်ဖို့အမေရိကန်ကတရုတ်ကိုမဟာဗျူဟာကြကြအတိပယ်အမျိုးမျိုးကောက်ယူလို့ရတဲ့ပြောစကားတွေနဲ့သတိပေးထားပါတယ်။အော်တိုဘာလ27ရက်ကြာသပတေးနေ့မှာ CNN ရုပ်သံသတင်းဌာနကကြီးမှုပြီးလုပ်တဲ့လူလူနဲ့တွေ့ဆုံမေးမြန်းဖြေကြားပွဲမှာတိုင်ဝမ်ကိုအကောက်အပြေးဖို့အမေရိကန်ကကတိကိုရှိထားပြီးဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဖြေကြားခဲ့ပါတယ်။ဒါပေမဲ့လည်းနောက်တရက်တောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်တိုင်ဝမ်ဆက်ဆံရေးဟာတိုင်ဝမ်ဆက်ဆံရေးဥပဒေနဲ့အညီသွားမှာဖြစ်ပါတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကသတင်းနောက်တွေကိုပြောခဲ့ပါတယ်။ဒီဥပဒေအရတိုင်ဝမ်အနေနဲ့သူ့ကိုယ်သူကာကွယ်နိုင်စွမ်းရှိလာဖို့အမေရိကန်ကလက်နက်ထောက်ပံ့ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့အမေရိကန်ကစီရေးအရဝင်ရောက်ကာကွယ်ပေးရမယ်လို့တော့ပြဋ္ဌာန်းမထားပါဘူး
။ Syria နိုင်ငံမှာအမေရိကန်အဝေးတုန်း drone ယာဉ်နဲ့တိုက်ခိုက်မှုအတွင်းအကြမ်းတိုင်းအဖွဲ့အစည်းတန်းခေါင်းဆောင်သူတိုက်ဆုံသွားခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကတောက်ချာနေမှာပြောတဲ့အကြောင်း AFP သတင်းပုတ်ပါရေးထားပါတယ်။ IS အစိုးရဝါဒီအဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်ညွန့်ပေါင်းအဖွဲ့ရဲ့ Syria တောင်ပိုင်းကအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပြီးနှစ်ရက်ကြာမှအခုလို drone နဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါ။စီးရီးယားနောက်မြောက်ပိုင်းမှာအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုကနေအက်ဂါတိုက်အဖွဲ့အစည်းအဝေးခေါင်းဆောင်အဗ်ဒူဟာမစ်အယ်မာဒါကိုတုတ်သိမ်းခဲ့တယ်လို့အရှိလေပိုင်းဘိုအာရှနဲ့တောင်အာရှအမေရိကန်ကုတ်ကဲမှုဌာနချုပ်ပြောခွင့်ရကြီးတဲ့ဗိုလ်မှူးဂျော့ရစ်ပီကထုတ်ပြန်ချက်တစ်ခုမှပြောသွားတာပါ။တိုက်ခိုက်မှုအတွေ့အရသာထိခိုက်သိမ်းဆုံးတာမရှိဘဲ MQ-9 drone ယာဉ်ကိုအသုံးပြုတိုက်ခိုက်ခဲ့တာလို့လည်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။
ရုရှားနဲ့တရုတ်စစ်သည်မော်တွေဟာပစိဖိတ်သမုဒ္ဒရာအနောက်ဘက်ခြမ်းရေပြင်မှာပထမဆုံးအကြိမ်ဖြစ်အော်တိုဘာလ18ရက်နေ့ကနေ23ရက်နေ့အထိပူးတွဲကင်းလှည့်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ရုရှားနဲ့တရုတ်တို့ဟာအော်တိုဘာလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ပြင်မှာရေတပ်ပူးပေါင်းဆောင်ရွက်ရေးပူးတွဲစီရေးလေ့ကျင့်ခဲ့ပါသေးတယ်။ သူတို့နိုင်ငံစလုံးနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးတိတ်မကောင်းလာတဲ့အချိန်တနိုင်ငံအကြားမကြသေးခင်နှစ်တွေအတွင်းမှာပဲစစ်ရေးနဲ့တန်တမန်ရေးပိုင်းပိုပြီးတော့အနီးကပ်ဆက်ဆံလာနေကြတာပါအခုလိုရေတပ်ပိုင်းလှုပ်ရှားမှုတွေကိုဂျပန်နိုင်ငံကအနီးကပ်စောင့်ကြည့်နေပါတယ်တရုတ်နဲ့ရုရှားစစ်သင်္ဘောစစ်စည်းဟာဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးနဲ့မြောက်ပိုင်းကဟော့ကိုင်ဒိုကျွန်းကိုပိုင်းခြားထားတဲ့ဆူဂရုရေလက်ကြားကနေဖြတ်မောင်းသွားတယ်လို့ဒီသတင်းမှတ်အစောပိုင်းမှာဂျပန်နိုင်ငံကပြောခဲ့ပါတယ်ဒီမော့အုပ်စုဟာကင်းလက်လေ့ကျင့်ခန်းတစ်စီတစ်ပိုင်းအဖြစ်စုကရုရေလက်ကြားကနေဖြန့်မောင်းခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်အဲ့ဒီရေလက်ကြားကိုနိုင်ငံတကာရေပြင်ဖြစ်သတ်မှတ်ထားကြပါတယ
်နိုင်ဂျီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ထောင်ဖောက်ခံလိုက်ရပြီးအကျဉ်းသားအမျိုးများလွတ်မြောက်သွားကြပါတယ်ဒါဟာနိုင်ဂျီးရီးယားနိုင်ငံမှာတတ်တရကြိဖောက်ခံရတာပါအိုယိုပြည်နယ်အကျဉ်းတော်ကိုတင်းနတ်သမားတယောက်ကတောက်ကြနေညနောက်ပိုင်းမှာဖောက်ခွဲပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုအဖောက်ခံလိုက်ရတာဖြစ်ပါတယ်အကျဉ်းသားဘလောက်လွတ်မြောက်သွားတယ်ဘလောက်ပြန်ဖမ်းမိတယ်ဆိုတဲ့အရေးအတွက်ကိုတော့သေချာမပြောနိုင်သေးပါဘူးဒါပေမဲ့မြို့နယ်ထောင်ပတ်ဝန်းကျင်မှာတော့လုံခြုံရေးတွေတုံ့ပြန်ချထားပါတယ်လို့အရာရှိတူက AP သတင်းဌာနကိုဖုန်းနဲ့ပြောကြားသွားပါတယ်ပြီးခဲ့တဲ့နှစ်ထပ်မှာပဲအခုလိုပဲထောင်တွေအပြင်ရဲစခန်းတွေပါတိုက်ခိုက်ခံခဲ့ရပါတယ်ထွက်ပြေးလွတ်မြောက်သွားသူတွေရဲ့စိတ်တပိုင်းကိုပဲရဲကပြန်ဖမ်းမိခဲ့တာပါ2021ခုနှစ်အတွင်းအရင်ထောင်ပေါင်းမှုနှစ်မှုကလွတ်မြောက်သွားကြတဲ့အကျဉ်းသားက2000ကျော်ပါတယ်ဒိုင်ဂျီးရီးယားထောင်ထဲမှာအကျဉ်းသား9000ကျော်ရှိနေပြီးအဲ့ဒီထက်က28ရာခိုင်နှုန်းအရေးအတွက်အားဖြင့်2000လောက်ပဲပြစ်ဒဏ်ကျခံရတာဖြစ်ပါတယ
်အော်တိုဘာလ23ရက်နေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်COVID-19 ကပ်ရောဂါကြောင့်ထိခိုက်ကျဆင်းနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍဟာစစ်အာဏာသိမ်းပြီးတဲ့နောက်မှာပိုပြီးထိခိုက်ကျဆင်းခဲ့ပါတယ်။အဲဒီထဲမှာအလုသမား9သိန်းလောက်ကိုအလုပေးထားတဲ့မြမအထည်ချုပ်လုပ်ငန်းလည်းပါဝင်ပါတယ်။မြမအထည်ချုပ်လုပ်ငန်းကအထည်ချုပ်ဆက်ယုံ30ရာခိုင်နှုန်းကျော်လောက်ပိတ်ခဲ့ရတာပါ။ဒီအခြေအနေတွေကိုကိုဇော်မိုးကျော်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းဟာ2019ခုနှစ် COVID စတင်ဖြစ်ပွားချိန်ပထမလိုင်းကာလမှာနိုင်ငံတကာလုပ်ငန်းတွေရပ်ဆိုင်းခဲ့တဲ့အတွက်ထိခိုက်မှုတွေရှိခဲ့ပါတယ်။ဆက်ယုံတစ်ချုပ်ပိတ်ခဲ့ရပြီးတင်ပို့မှုတွေလည်းထိုးကျသွားခဲ့ပါတယ်။ဒါပေမဲ့ဒုတိယလိုင်းဖြစ်စဉ်2020ခုနှစ်အတွင်းမှာအထည်ချုပ်လုပ်ငန်းရှင်တွေအနေနဲ့အတွေ့အကြုံရလာတဲ့အတွက်လုပ်ငန်းတွေအနည်းငယ်ပြန်လည်တည်ငြိမ်လာခဲ့ပါတယ်။လုပ်ငန်းအထည်တွေအတော်များများကိုလည်းစာချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကိုဗစ်တတိယလိုင်းဟာအလွန်ပြင်းထန်ခဲ့တာရဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေထိုးကျသွားခဲ့ပါတယ်။ဒီအခြေအနေတွေကိုလုပ်ငန်းရှင်တူလည်းဖြစ်မြန်မာနိုင်ငံအထည်ချုပ်အသင်းအမှုဆောင်အဖွဲ့ဝင်တူလည်းဖြစ်တဲ့ဒေါ်ရင်ရင်မိုးကအခုလိုရှင်းပြခဲ့ပါတယ်
။ဒါဆိုဒီကိုဗစ်တတိယလိုင်းမှာဟိုလူတွေတော်တော်များများကကျန်းမာရေးထိခိုက်ကုန်တယ်။စက်ရုံနေမှာကိုနှိုက်ကိုက production ကလုံးဝကိုဟိုဝိစက်ချိန်လို့မရတော့ကလေးရအကုန်လုံးတောက်ရခွင့်ယူကုန်တယ်။ဟိုတစ်ထောင်ရှိလေရှုံးမှာဆိုရင်လူဦးရေ400လောက်ပြတ်တယ်ရှင်။ပြော40ရာခိုင်နှုန်းလောက်ကယုံထဲမှာမရှိကြဘူးဆိုတဲ့အခါကျတော့အလုတ်ကဘလို့မှလုတ်လို့မရတော့။အာအဲ့မှာမမျော်လင့်မင်းနဲ့အခုလိုမျိုးဟိုစစ်ကောင်စီအာဏာသိမ်းတဲ့အချိန်နေနဲ့တွားပြီးကြုံတဲ့အခါမှာအချိန်အန်ကိုက်လိုမျိုးထပ်ပြီးတော့ကြုံတွေ့လာတဲ့အခါမှာတော့ကျမတို့တော်တော်များများနဲ့လည်းမထူနိုင်တော့ဘူး။အဲ့ဒီအချိန်ဒီမှာဒီ order တွေကမရှိအောင်မှာစပြီးတော့အားလုံးက cancel ပြန်ဖြစ်ကုန်တယ်။အချိန်တွေကစင့်ကလေးတွေဖြစ်ကုန်တယ်ပေါ့နော်။မေလလောက်မှာစိတ်ရုံတော်တော်များများပိတ်သွားတယ်
။နောက်တစ်ခုကဘာဖြစ်လို့နိုင်ငံတချို့ရဲ့အထည်အမှားတွေရပ်ဆိုင်းသွားတာလဲခင်ဗျာ။ဘာဖြစ်လို့ cancel လုပ်သွားတာပါလဲခင်ဗျာ
။ cancel လုပ်သွားရင်ဆိုတော့ဒီမြန်မာပြည်နိုင်ငံရဲ့မတည်ငြိမ်တာရဲ့နောက်တစ်ခါအခုလိုမျိုးဟိုစစ်ကောင်စီတိုင်းတဲ့အချိန်မှာစမှုစုံတချို့ကိုသူတို့ကဒီစီးပွားပိတ်ဆို့ area ဖြစ်နေပတ်မှတ်လိုက်တယ်ပေါ့။နောက်ပြီးတော့ဥရောပ order တွေတော်တော်များများကမြန်မာပြည်ရဲ့နိုင်ငံရေးမတည်အပေါ်မှာတွေ့ဆိုးရင်ကြောင့်ကြပြီးသူတို့တခြားနိုင်ငံတွေချက်ချင်းရုတ်တရက်ရွှေ့သွားတယ်။ပိတ်ဆို့ဆိုတဲ့ကိစ္စကလည်းနောက်ဆက်တွဲပါလာတယ်ပေါ့။အဲ့ဒါကြောင့် order တွေအကုန် cancel ဖြစ်သွားတယ
်။ဆရာနာသိမ်းပြီးနောက်အထက်ချုပ်လုပ်ငန်းအထက်အမှားတွေကမြန်မာနိုင်ငံကနေ Vietnam လိုနိုင်ငံကိုအဓိကရွှေ့သွားတယ်လို့ဆိုပါတယ်။အဲ့ဒီနောက်လာအိုကမ်ဘောဒီးယားအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ချ်လိုနိုင်ငံတွေကိုရွှေ့သွားပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကဥရောပကုမ္ပဏီဖြစ်တဲ့ H&M လိုကမ္ဘာကျော်အထည်ကုမ္ပဏီတွေဟာလူ့အခွင့်အရေးအဖွဲ့တွေရဲ့တောင်းဆိုမှုတွေကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပါတယ်။ဒီလိုအခက်အခဲတွေကြောင့်မြန်မာနိုင်ငံရဲ့အထည်ချုပ် လုပ်ငန်းဝင်ငွေတွေဟာထိုးကျသွားခဲ့တယ်လို့ဆိုပါတယ်။ ILO အလုံသမားအဖွဲ့ချုပ်ရဲ့စည်းရုံးအရ2019ခုနှစ်တုန်းကမြမအထက်ချုပ်လုပ်ငန်းရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ5ဘီလီယံဒေါ်လာတန်း9000ကျော်ရှိခဲ့ပါတယ်။မြမတင်ပို့ကုန်အလုံးရဲ့28ရာခိုင်နှုန်းရှိခဲ့ပါတယ်။အခုအခါမှာတော့ရာခိုင်နှုန်းအတော်များများကျဆင်းသွားပါတယ်။အထက်ချုပ်အသင်းရဲ့စည်းရုံးစရာတွေအရမြမနိုင်ငံမှာအထက်ချုပ်စက်ရုံပေါင်း934ရုံကျော်ရှိပါတယ်။ဒါပေမဲ့အခုနောက်ဆုံးစီးရင်တွေအရဆက်ယုံပေါင်း445ယုံသာဆက်လက်လက်ပတ်နိုင်ပါတော့တယ်။ကိုဗစ်စဖြစ်ပြီးကတည်းကအခုအချိန်ထိဆက်ယုံပေါင်း289ယုံပိတ်လိုက်ရပါတယ်။ဒါကြောင့်30ရာခိုင်နှုန်းကျော်လောက်ကျဆင်းသွားတယ်လို့ဆိုရမှာပါ။မြန်မာနိုင်ငံရဲ့အထက်ချုပ်လုပ်ငန်းဟာနှစ်ပေါင်း30ကျော်ရှိပြီဖြစ်ပါတယ်။1988ခုနှစ်နောက်ပိုင်းစစ်အစိုးရလက်ထက်2002ခုနှစ်2003ခုနှစ်တွေတုန်းကလည်းနိုင်ငံတကာပိတ်ဆို့အရေးယူမှုတွေကြောင့်ဆက်ယုံတွေပိတ်ရပြီးမြမအထက်ချုပ်လုပ်ငန်းရပ်ဆိုင်းသွားခဲ့ပြုပါတယ်။အထက်ချုပ်လုပ်ငန်းဟာတင်ရန်ဇာတာရောင်းတဲ့လုပ်ငန်းမျိုးမဟုတ်ဘဲတိုင်းပြည်ရဲ့တကယ့်ကုန်ထုတ်လုပ်ငန်းဖြစ်ပါတယ်။လုပ်ငန်းတွေရပ်ဆိုင်းသွားရင်အောက်ခြေလူဒန်းဇာတွေကိုပဲထိခိုက်နိုင်တယ်လို့ဒေါ်ရင်ရင်မိုးကပြောပါတယ်။
ဒီလိုမျိုးနိုင်ငံရဲ့အချက်အလက်ကြားထဲမှာအထက်ချုပ်တွေကိုနိုင်ငံတကာကပိတ်ဆို့တဲ့အထက်မှာမပါသင့်ဘူးလို့ကျွန်မတို့ထင်ပါတယ်။အဲ့ဒီကြော်လဲအတနာဟိုခန်းထဲကို statement တွေလဲကျမတို့တွေဟိုစူးစမ်းပြီးပြေးပို့ပါပဲအဲဒါတွေကကြတော့ဟိုလောက်သားများစွာရဲ့စာဝတ်နေရေးအခက်အခဲဖြစ်တယ်လေဒါကြောင့်မလို့ဒီအခြေခံလူတန်းစားတွေပဲဒုက္ခရောက်မဲ့အခြေအနေမျိုးကိုမလောက်တဲ့မပါတဲ့မှာဘူးလို့လည်းကျမတို့ကတော့မြင်ပါတယ
်တကယ်တမ်းကိုဗစ်ရောဂါမဖြစ်ခဲ့ရင်စစ်တပ်ကအာဏာသိမ်းတာမျိုးမဖြစ်ခဲ့ရင်မြန်မာနိုင်ငံဟာဒေသတွင်းအထက်ချုပ်လုပ်ငန်းမှာထိတ်တန့်နိုင်ငံတနိုင်ငံဖြစ်လာနိုင်တဲ့အလားအလာတွေရှိခဲ့တယ်လို့တော်ရင်မိုးကပြောဆိုခဲ့ပါတယ်အခုအခါမှာတော့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာခံမှန်းရခက်နေတယ်လို့ဆိုပါတယ်အခုအခါမှာဗီယက်နမ်လိုနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးတာတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီးကုန်ထုတ်လုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ကြိုးစားနေပါတယ်အခြားအထက်ချုပ်လုပ်ငန်းတွေလုပ်တဲ့ဘင်္ဂလားဒေ့ရှ်တို့ကမ်ဘောဒီးယားတို့လိုနိုင်ငံတွေမှာကိုဗစ်လွန်ကာလလုပ်ငန်းတွေပြန်လည်လက်ပတ်လာနိုင်ဖို့ကြိုးပမ်းနေကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ပြဿနာကိုဖြေရှင်းနိုင်ရင်တောင်မှနိုင်ငံရေးပြဿနာရှိနေသေးတဲ့အတွက်မြန်မာအထက်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာမသေးချာမရေရာတဲ့အနေအထားမှာရှိနေပါလေ
။မြန်မာအထက်ချုပ်လုပ်ငန်းအခြေအနေတွေကိုကိုဇော်မိုးကျော်ကတင်ပြပေးခဲ့တာပါ။ VOA American အသံကဝါရှင်တန် DC ကနေအသံဆက်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒို့အသံအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကိုဖွန်ဒေးရှင်းဟူဝင်တဲ့ကတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒိတ်ချိုးစုဘက်မှ900နှုံးနေနေလာပြီးကံဝေ9ဖန်းတမောကြီးတွေကလည်းကံကြီးမှတရားမဝင်9လဖန်းနေကြပါရဲ့။ဒီလိုဖြစ်စဉ်တွေကဒေသခံရေလုတ်သားတွေအပေါ်တယောက်မှုတွေရှိနေပါပြီ။ဒီဆောင်မကို Foundation ဟူဝန်တဲ့ရဲ့ Mayfair Media ဒဝဲ Watch ကစူးစီးပြင်ဆင်ထားပါတယ
်။မြင်းမျိုးကကန်းနီ၅ဖန်းလေးပိုင်ရှင်တူကြီးဖြစ်တဲ့ဦးထွထွန်းတရားဆက်စုနှစ်တစ်ခုကြော်လုတ်ကင်လာခဲ့တဲ့သူ့လုပ်ငန်းကိုဆွန့်လုပ်ဖို့စဉ်းစားနေပါပြီ။လက်ရှိမှာမြမပင်လေပြင်၅ဖန်းစီရရှိမှုကျဆင်းလာတဲ့အပြင်ကိုဘေးကပ်ဘေးအကြောင်းပြုပြီး၅စီးနှုံးတွေထပ်ဝက်နေပါကျဆင်းနေလို့ပဲဖြစ်ပါတယ်။ကံဝေးငါးဖန်းလေတွေကကန်နီအေရီယာထဲခိုးပြီးဝင်ဖန်းကြတာကပင်လယ်ပြင်ငါးရရှိမှုနည်းလာတဲ့အကြောင်းရင်းတစ်ခုလို့သူကယုံကြည်နေပါတယ
်ကန်နီကကံဝေးလေတွေနဲ့ဆိုဝေးရဖန်းတော့တော့ဘောဆော့တော့ဘောဆော့ပေါ်လို့ကန်နီလေရရရှိမှုရရှိမနိုင်တော့
ဘူးကန်နီမှာကံဝေးလေတွေဝင်ဖန်းနေမယ်ဆိုရင်တော့ငါးရှာပါလာပြီးတော့ကန်နီလင်ငယ်တွေမရတည်နေတော့ဘူးမရတည်နေတော့လို့လှေရောင်းပြီးတခြားလုပ်ငန်းကိုပြောင်းရမယ့်အနေထားဖြစ်နေတယ်လှေကိုစွန့်ခွာရတော့မယ့်အနေထားဖြစ်နေတယ်ဘဝပြက်ပြီပေါ့ဘဝပြက်သွားကြလိမ့်မယ်လှေပယ်ရှင်ရောလှေသွားလိမ့်ပါအလိုလည်းမဲ့ဖြစ်ကြမယ်ဘဝပြက်သွားမယ့်အနေထားမျိုးမြင်နေရတယ
်ကန်နီလေတွေဟာပင်လယ်ပြင်တစ်ခေါက်ထွက်ပြီးငါးဖန်းရင်15ရက်လောက်ကြာတတ်ပြီးအရင်ကဆိုရင်ငါးဖန်းစီရမယ့်မှုကလှေတစ်ခေါက်ဝင်တိုင်း800လီတာဝင်ပုံ၄ပုံလောက်ရတတ်ပါတယ်ကံဝေးလေတွေကတော့ပင်လယ်တစ်ခါထွက်ရင်တစ်လကနေ6လဝန်းကျင်အထိကြာတက်ပြီးလေတစ်ခါဝင်ရင်ပိတ်တာသိမ်းတဲ့ချီရပါတယ်အခုချိန်မှာတော့ကန်းနီးလေတွေရဲ့ငါဖန်းရရှိမှုကအရင်ထက်အရနည်းလာတယ်လို့ဆိုပါတယ်အခုချိန်မှာငါအထီးမိနည်းလာတဲ့အတွက် နှစ်ပေါင်းများစွာလုပ်ကင်လာခဲ့တဲ့လုပ်ငန်းကိုဆွတ်လုပ်ဖို့စဉ်းစားနေတာကဥထွထွန်းတယောက်တည်းတော့မဟုတ်ပါဘူး။တန်းနဲ့ကန်းနီးလှေလုပ်ငန်းရှင်တွေလည်းဆက်လက်လုပ်ကင်လူစိတ်မရှိကြတော့ဘူးလို့ညှိတွားနေကြပါတယ်။အဲ့ဒီထဲမှာကိုနှစ်နောင်လည်းပါပါတယ်။သူကကန်းနီးငါးဖန်းသမားတွေရဲ့အခြေအနေကိုပြောပြထားပါတယ်။
လက်ရှိကတော့လေကလည်းရက်ထရရဲဆိုတော့ဒီတိုင်းပဲထွက်နေရတယ်။ရှုံနဲ့ရှုံ၊ကြံတဲ့လေလည်းနဲ့ဘဘကြံဒီလိုဖြစ်နေတာ။နားတဲ့လေတွေလည်းမနေဘူး။ပြန်ရောက်တဲ့လေတွေလည်းမနေဘူး
။မြေကြီးအိမ်ထဲမှာတဲ့ကန်းနီးလေအစင်းကြီး9000နီးပါးရှိပြီးကန်းဝေး9ဖန်းလေအစင်းကြီးကတော့အစင်းကြီး900ကျော်ရှိပါတယ်။ကန်းနီးနဲ့ကန်းဝေး9ဖန်းကွက်အဖြစ်သတ်မှတ်ရမှာကန်းကနေရေမှန်စေမှန်အတွင်းကိုကန်းနီးငါးဖန်းကွက်အဖြစ်သတ်မှတ်ထားတာပါ။အဲ့ဒီကကြော်ပါကကန်းဝင်းငါးဖန်းနေရာဖြစ်ပါတယ်။ကန်းဝင်းငါးဖန်းလေတွေကကန်းနီးငါးဖန်းကွက်တွေထဲဝင်ဖန်းနေတဲ့အတွက်ငါးတန်ရာဇာတနဲပါလာတယ်လို့ကန်းနီးလေတွေရဲ့ငါးဖန်းပိုက်တွေကိုလည်းတိုက်ဖြတ်သွားကြတယ်လို့ဆိုပါတယ်။ငါးဖန်းလေငယ်တွေဟာငါးရနဲတဲ့အပြင်ငါးဖန်းပိုက်တွေပါဆုံးရှုံးနေရတဲ့အခြေအနေကိုလည်းထပ်ပြီးရင်ဆိုင်နေရတယ်လို့ဆိုပါတယ်။ငါးဖန်းပိုက်တွေတစ်ခါပျက်စီးရင်အနည်းဆုံးပိုက်တစ်ဖုံကနေအများဆုံး6ဖုံလောက်ထိပျက်စီးပြီးငါးဖန်းပိုက်တစ်ဖုံကိုငွေကျပ်6000ခွဲဝန်းကျင်လောက်ပေါက်စီးရှိပါတယ်။အမှန်တော့အခုလိုမျိုးကန်းဝေးလှေတွေကကန်းနီးငါးဖန်းကွက်ထဲဝင်ပြီးငါးခိုးဖန်းနေကြတာကအခုမှမဟုတ်ဘူးလို့ဆိုရမှာပါ။ညီမပင်လေပြင်ငါးလုပ်ငန်းဥပဒေရှိပေမဲ့အခုလိုမျိုးငါးခိုးဖန်းတာကိုအစိုးရအဆက်ဆက်ကကင်တွယ်မှုအားနည်းခဲ့တယ်လို့ဆိုရမှာပါ။ငါးလုပ်ငန်းဦးစီးဌာနရဲ့သုတေသနအချက်လက်တွေအရညမရေပြင်မှာနှစ်ပေါင်း30အတွင်းရေပေါ်ငါး90ရာခိုင်နှုန်းနဲ့ရေအောက်ငါး85ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါရယ်။နော်ဝေနိုင်ငံကသုတေသနတင်မောဟာပြီးခဲ့တဲ့1989ခုနှစ်မှာလာရောက်ပြီးညမရေပြင်မှာပထမဆုံးသုတေသနလုပ်ခဲ့တဲ့အပြင်2013ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာလည်းလာပြီးသုတေသနလုပ်ခဲ့တာဖြစ်ပါရယ်။မြမရေပြင်မှာဒီလိုမျိုးငါးတန်ရန်စာတနဲပါသွားရတာကတရားမဝင်ငါးဖန်းကရိယာတွေတုံးပြီးအလွန်အကျွံဖန်းစည်းတာနဲ့လူတွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုဖောက်ပြန်မှု climate change ကြောင့်လို့ဆိုပါတယ်ဒီသုတေသနတွေ့ရှိချက်ကြောင့်အစိုးရကတဘာဝရေတန်ရန်စာတပျက်စီးတာငါးမျိုးစိတ်ပြုံးတီးတာတွေကိုထိမ့်သိမ်းစောက်ရှောက်ဖို့နဲ့ငါးခိုးဖန်းတာတွေကိုပပျောက်ဖို့ဆိုပြီးပြင်ဆင်လာခဲ့ပါတယ်ငါးခိုးဖန်းတာတွေကိုထိန်းချုပ်ဖို့ဆိုပြီးပင်လယ်ပြင်ငါးဖန်းလှေခြေရာခံစောင့်ကြည့်ရေးစနစ် VMS ကို2019ခုနှစ်ငါးဖန်းရာသီမှာစတင်တက်ဆင်ဖို့ကံဝေးငါးဖန်းလှေတွေကိုညွှန်ကြားခဲ့ပါတယ်။လက်ရှိမှာတော့ကံဝေးလှေတွေဟာ VMS စနစ်တက်ဆင်ထားကြပြီးငါးလုပ်ငန်းဦးစီးဌာနကလည်းစောင့်ကြည့်ရေးစင်တာတွေကနေစောင့်ကြည့်နေကြပါတယ်။အဲ့ဒီ VMS ကနေတက်ဆင်စောင့်ကြည့်ပြီးကံဝေးလှေတွေကံနီးဝင်ငါးခိုးဖန်းတာတွေ့ရင်အဲ့ဒီလေကိုပထမအကြိမ်ဒဏ်ငွေ330ဒဏ်ရိုက်တဲ့အပြင်3လနာခံပြီးတစ်နှစ်တည်းမှာနောက်တစ်ကြိမ်ထပ်ကျူးလို့ရင်တော့ဒဏ်ငွေ360နဲ့လုပ်ငန်းကို6လရပ်နားရမယ်လို့လည်းဥပဒေထုတ်ပြန်ခဲ့ပါတယ်။ဒီလိုလောက်တာကလည်းကန်းနီးကိုဝင်ပြီးငါးခိုးဖန်းတဲ့ကန်းဝေးလှေတွေကိုထိထိရရမဟန့်တားနိုင်ဘူးလို့ကန်းနီးရေလုံသားတွေကဆိုပါတယ်။ကန်းဝေးလှေအချို့ကအဲ့ဒီ VMS ဆက်ကိုဖြုတ်ပြီးအခြားငါးတယ်လှေတွေနဲ့လင်းငယ်တွေပေါ်တင်ပြီးကံဝေးမြင်းအပြင်မှာရက်ခိုင်းထားကြတယ်လို့ပြောပါရယ်။ပြီးမှကံဝေးလှေတွေကကံနီးကိုဝင်ပြီးငါးခိုးဖန်းကြတယ်လို့ဒေသခံကံနီးရေလုံသားတွေကဆိုပါရယ်။ငါးဖန်းလှေတွေမှာတက်ထားတဲ့ VMS ဆက်တွေကိုဖြုတ်ခဲ့ရင်သိနိုင်အောင်တေချာချိတ်ပိတ်ထားတဲ့အပြင်ဤပညာတွေနဲ့တည်တည်ချာချာကြက်မှတ်နေတယ်လို့တနင်္လာရီတိုင်းငါးလုပ်ငန်းဦးစီးဌာနကတိုင်းဒေသကြီးဦးစီးမှုကပြောပါရယ်
။ကျွန်တော်မှုတွေရှိတဲ့အားကတော့ဘယ်မှာလာပေါ်မလဲဆိုတဲ့အခါကျတော့အဲ့ဒီကျွန်တော်တို့ပေးလေပြေမှာဟိုရေတက်ကဖြစ်တဲ့အခါမှာလည်းပဲဒီတချို့အသိန်းပေါ်မှာမပါလာဘူးဆိုတာလားပေါ်တယ်မပါဘူးဆိုတာနဲ့မပါတဲ့အသိန်းပေါ်ကိုချက်ချင်းထွက်လိုက်တာနဲ့အဲ့ဒီဆက်ဒီမှာဖြုတ်ချထားခဲ့တယ်ဘယ်သူဘယ်လီမှာတက်ထားခဲ့တယ်ဆိုတာလည်းပေါ်တယ်နောက်တစ်ခုကကျွန်တော်တို့ဒီဟိုပေးလေပြေကနေပြီးဝင်လာတဲ့ဆီလီမှာလည်းပဲကျွန်တော်တို့အခွဲတွေကဖြစ်တဲ့ချက်ပွင့်နေမှာဖြစ်တဲ့အခါမှာမူလချိတ်ထိုးထားတာဟိုပါပေါ့နော်အနေထားပြက်နေတယ်ဆိုရင်လည်းဒါကျွန်တော်တို့အရေးယူတယ်
ဒါအပြင် VMS ဆက်ကိုစစ်ဆေးလိုက်ပါကအရင်ရက်တွေကိုနောက်ကျောင်းပြန်လှည့်ကြည့်နိုင်ပြီးကန်းနီးဝင်ဖန်းတာရှိမရှိနဲ့အခြားတိုင်းနဲ့ပြည်နယ်ရှိငါးဖန်းကွက်ကိုရောက်မရောက်စတဲ့ငါးဖန်းလေလမ်းကြောင်းကိုပြန်ဆက်နိုင်တယ်လို့ဆိုပါတယ်။အဲ့လိုကြက်မှတ်နေပြီမဲ့ VMS ဆက်ကိုဖြုတ်ပြီးတရားမဝင်ငါးခိုးဖန်းသူတွေလည်းရှိနေတယ်လို့သူကပြောပါတယ်။အဲ့ဒီ VMS စနစ်နဲ့တနိုင်ငံလုံးရှိငါးဖန်းကွက်အလုံးကို နေပြီးတော့တက်ရဲတပ်ဖွဲ့နဲ့ငါလုပ်ငန်းဦးစီးဌာနကစောင့်ကြည့်စင်တာတွေကနေစောင့်ကြည့်နေတာလို့ဆိုပါတယ်။ဒီလိုစောင့်ကြည့်တာအပြင်ပင်လယ်ပြင်မှာရေတက်စစ်သင်္ဘောကစောင့်ကြည့်မှုတွေရှိနေပေမဲ့ကံဝေးငါးဖန်းလေကြီးတွေဟာပုံစံအမျိုးမျိုးနီးမျိုးမျိုးနဲ့ညဖက်တွေမှာဖန်းစီနေကြတယ်လို့ဒေသခံကန်နီရေလုံသားတွေကပြောကြပါတယ်။တနင်္လာနေ့တိုင်းရေပြင်အတွင်းကံဝေးငါးဖန်းလုတ်ကွက်52ကွက်ရှိပြီးငါးဖန်းကွက်တစ်ကွက်ဟာရေမိုင်30အကျယ်ဝန်းရှိပါတယ်။ဒါပေမဲ့2020ပြည်နှစ်ဖေဖော်ဝါရီလကစပြီးကော့တောင်းရေပြင်ငါးဖန်းကွက်၄ကွက်ကိုငါးတန်ရန်ဇာတာဖွံ့ဖြိုးရေးဆိုပြီးပြည်ထောင်စုအစိုးရကပိတ်လိုက်ပါတယ်။ငါးဖန်းခွင့်ပိတ်လိုက်တဲ့ရေပြင်ဟာကော့တောင်းနဲ့မြေကြီးမှာရှိတဲ့ရေလုံသားတွေအဓိကငါးဖန်းနေတဲ့ငါးဖန်းကွက်တွေဖြစ်နေပါတယ်။ဒီလိုငါးဖန်းကွက်တွေပိတ်လိုက်တာကငါးဖန်းတဲ့ area ကျင်းသွားပြီးကန်နီငါးခိုးဖန်းတာတွေကြုံလာရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။တနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့စီးရင်တွေအရတော့ကန်နီဝင်ဖန်းလို့ယမန်နှစ်ကဖန်းစီအရေးယူခဲ့တဲ့ကံဝေးလှေအစင်းရည်40နီးပါးရှိတယ်လို့သိရပါတယ်။ဥသက်ဆိုကတနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့အတွင်ရင်မူဖြစ်ပါတယ်။ဒီနေ့ငါးဖန်းရာသီမှာလဲဗုတ်ပြင်းမြို့နယ်ထဲကပင်လယ်ပြင်မှာငါးခိုးဖန်းနဲ့ကံဝေးလှေတွေကိုဖန်းစီထားပြီးအစင်းရည်အတီကြကိုတော့မတိရသေးဘူးလို့သူကဆိုပါတယ်
။ဒီနေ့မှတော့မတိသေးရတာ။ဒီနေ့မှရှိတော့ရှိတော့ထင်မယ်။ရှိလိမ့်မယ်
။ဒီနေ့တော့မတိသေးဘူးရှိတော့ရှိလိမ့်မယ်။ပေါ်တော့ပူပြင်းရည်တွေမှာအရေးယူနေတာတွေကြားရတယ်။ကန်နီဝင်ဆွလို့လေ
။စီးပွားရေးထိခိုက်လာတဲ့ကန်နီလှေပိုင်ရှင်တွေရက်တီဖို့ခက်ခဲလာတဲ့အချိန်မှာတော့ကန်နီရေလုံသားတွေရဲ့ဘဝဟာလည်းမရေရာတော့တဲ့အခြေအနေဆိုက်လာပါတယ်။ကန်နီငါးဖန်းလှေတစည်းမှာအနည်းဆုံးရေလုံသား၅ဦးလောက်ကလောက်ကင်နေကြတာပါကန်းနီးလေတွေမှာလောက်ကင်နေတဲ့ရေလုံသားတစ်ယောက်ရဲ့ပြန်မြတလဝင်ငွေဟာ7သိန်းလောက်ရှိပါတယ်မတ်ချူကတော့ရေလုံသားတစ်ဦးရဲ့ဇနီးဖြစ်ပါတယ
်အဲဒီမျိုးကအခုအလုတ်သမောက်အလုတ်တော့ရရဆိုအခုမစတာဆိုင်မပြေတော့ဆိုဒီမျိုးကချင်းသွားပြီးတော့ဆို
အလုတ်သမောက်ကလွတ်ထွက်သွားတယ်ဆိုရင်ကို့မှာစတော့ရအဆင်မပြေတဲ့အခါဒီလိုပဲချင်းခပြီးတော့ဆိုပြန်လာတဲ့အခါပြန်ဆက်ဒီလိုမျိုးပဲလုပ်ပြီးစားနေရတယ်။ဘယ်လိုပြောရမလဲ။ကို့မကလင်းတယောက်ပဲအလုပ်ရှိတယ်။သာသမီကများတယ်ဆိုတော့စားဖို့နေရေးကအဆင်ပြေဘူးပေါ့။ဒီလိုပဲရှာဖွေစားတော့နေရတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ချိန်ရမယ်လို့ဒို့အတံဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်ပတ်စင်အတန်ွင့်အစီအစဉ်ကိုဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးပူထားပြီးဖွန်ဒေးရှင်းရွယ်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။အပတ်စဉ်စနေညတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA ရဲ့မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုရုတ်တန်ကနေပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမဟုတ်လို့ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းသောတာရှင်တွေကြည့်ရှုနိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အတန်းကနေစနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါအခုဒုတိယပိုင်းမှာတော့စနေညတိုင်းတင်ဆက်ပေးတဲ့အပတ်စဉ်ကဏ္ဍတွေတဲ့ကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်စနေညဆွေးနွေးကမ်းတွေကိုရှုစားနားဆင်ကြရဖို့ရှိပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေတဲ့ကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာရဲ့အကြောင်းအရာဖြစ် American သမ္မတဂျိုးဘိုင်ဒန်ပြောခဲ့တဲ့စကားတစ်ရပ်ရဲ့သဘောတဘာဝကိုဆွေးနွေးကြမှာပါအဲ့ဒီစကားကတော့လူအခွင့်ရေးချိုးဖောက်မှုတွေမှာစိတ်စိတ်နေတာဟာအလိုတူအလိုပါဖြစ်တယ်ဆိုတဲ့စကားဖြစ်ပါတယ်။အမေရိကန်နိုင်ငံကနက်တိကတ်တက္ကသိုလ်ကလူအခွင့်ရေးဌာနမှာသမ္မတဂျိုးဘိုင်ဒန်ကအောက်တိုဘာလ14ရက်နေ့ကမိန့်ခွန်းပြောကြားရင်းအခုလိုပြောလိုက်တာဖြစ်ပါတယ်။ဥတီမောင်တန်းကစာရေးဆရာ၊ဗကြီးဆရာ၊ဒါရိုက်တာဆရာဦးဝင်းဖေနဲ့ဆွေးနွေးထားပါတယ်။
မြမအရေးအပါဝင်ပေါ့နော်နိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေမှာခက်မစိတ်နေတာဟာကြာရပါဖြစ်တယ်လို့ American သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆရာဘယ်လိုများပြောချင်ပါသလဲ
ဘာကိစ္စပဲဖြစ်ဖြစ်ဥပ္ပခါပြုရင်ခက်မစိတ်နေရင်ဆိုတာပါမန်အားဖြင့်တော့နေခွင့်ရှိတာပဲနော်လူခွင့်ရေးပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဘာမှစိတ်မထူးကြဘူးဆိုလို့ရှိရင်တော့နေခွင့်ရှိတာပဲဒါနဲ့အဲ့လိုမဟုတ်ဘဲနဲ့တိုင်းပြည်တစ်ပြည်အတွက်သိရေးကြီးနေတယ်။အန်ရည်သိများနေပြီ။လူခွင့်ရေးနဲ့ပတ်သက်လို့ကတခါတည်းကိုတိတိသားသားကိုဟလာချင်းချောင်းနေပြီ။ဒါဆိုလို့ရှိရင်တော့ခတ်မစိတ်နေခြင်းဟာကြာရပါဖြစ်တယ်ဆိုတဲ့စကားဟာအများကြီးအတိတ်ပဲရှိတယ်ဗျ။အဲ့လိုလုံးလို့မရဘူး။ကျွန်တော်လူတွေကဒီလိုသူ့အဖွဲ့အစည်းနဲ့ဝန်းကျင်နဲ့ပါဝင်ရင်ဒီလိုနေကြတာဒီလိုခမစိတ်နေလို့မရဘူးဒါသူ့ကိစ္စကိုကိစ္စအကုန်လုံးပါကြရမယ်စီ point ကနေဆိုလို့ရှိရင်ဂျိုးဘိုင်ဒန်ပြောတာလို့ပေါ့လေဒါကြာရပါပဲလို့ပြောတာဒါ expressive ဖြစ်အောင်ပြောတာဗျာ
အလိုတူအလိုပါပေါ့ဆရာရေ
ဒါအများကြီးဒိဗယ်ရှိတာသူစကားကိုလေးနဲ့သွားအောင်လို့ပြောတယ်သဘောကျွန်တော်ကအဲ့ဒါကိုသဘောပေါက်တဲ့အပြင်တော့လက်ခံများ
ဖတ်မှကြတော့လဲပေါ့နော်ကျွန်တော်တို့ဒေါန်ဆန်းစုကြည်ဟာရိုင်ဂျာရီပေါ်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိတ်ဆိတ်နေခဲ့တယ်ဆိုပြီးတော့အဲကျွန်တော်တို့ချီးမြှင့်ခဲ့တဲ့စုတချို့ကိုလည်းပြန်ပြီးရုပ်သိမ်းခဲ့တာရှိသလိုလူခွင့်ရေးအဖွဲ့တွေနဲ့အဲနိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့ကလည်းဝေဖန်ခဲ့ကြတာလည်းရှိတယ်အဲတစ်ဖက်မှာလည်းကျွန်တော်တို့ကြည့်လိုက်လို့ရှိရင်ဒေါန်ဆန်းစုကြည်ဟာအမျိုးသားယဉ်ကျေးစေရေးမူဝါဒကိုအဓိကဖြစ်ထားပြီးတော့မြန်မာနိုင်ငံကိုဒီမိုကရေစီစနစ်စီကိုကူးပြောင်းဖို့အတွက်2008အချိန်ကဥပဒေထဲကနေရွက်ောက်ပွဲဝင်တဲ့အစိုးရဖြစ်ဆောင်ရွက်ခဲ့တယ်။အဲ့တော့စိတ်စိတ်နေတာဟာအလိုတူအလိုပါဖြစ်တယ်လို့ဆိုလို့ရှိရင်စောစောကပြောခဲ့တဲ့ဆက်ဆက်အချိန်တွေအတွင်းမှာပေါ့နော်။ဒေါန်ဆန်းစုကြည်ကိုဟောဆရာဘယ်လိုပြောချင်ပါသလဲ။စိတ်စိတ်နေခဲ့ကြတဲ့မြန်မာပြည်သူတွေကဘယ်လိုပြောချင်ပါလဲဆရာ
။ဒေါန်ဆန်းစုကြည်သည်ဒီသူအုတ်ချုပ်နေတဲ့သူအစိုးရပေါ့သူမှာတာဝန်ယူရမယ့်အပိုင်းနေရှိတယ်။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သူကမျိုးကနေဗျကနေဟလာပြောလိုက်တဲ့မှတ်ချက်မျိုးသူကလုံးလုံးမရဘူး။သူကနိုင်ငံခေါင်းဆောင်ဖြစ်နေတယ်။ဖြေရှင်းစရာရှိတာကိုသူတွေးအေးအေးနဲ့တတ်နိုင်လမြမှန်အောင်မှန်ကန်အောင်ဖြေရှင်းရမယ့်တာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်။အဲ့ဒီလိုခြေတာကိုဘောအောင်ဆန်းစုကြီးမသိကြိုးကျင်နေပါတယ်ဆိုတဲ့မှတ်ချက်မျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒါမမှန်ကန်နိုင်ဘူးကျွန်တော်ကမသိကြိုးကျင်လုပ်ပြီးတော့နေလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးဒီကိစ္စနှစ်ခုကိုနှစ်ဖက်မျှတာပြီးတော့ပြောနိုင်တဲ့ပြောဖို့ကြိုးစားတဲ့အနေထားတည်လုပ်လိမ့်မယ်လို့ကျွန်တော်ကခမန်းတယ်ဘာလို့လို့ဆိုတော့သူကနောက်ဖက်ကြည့်ရတယ်။ဒါသူအုံချုံနေတဲ့တိုင်းပြည်ရဲ့ဒီတောင်ဝင်ရှိတဲ့လူလုတဲ့အပေါ်မှာကြည့်ရတယ်။သူချီလွန်လက်လွန်ဖြစ်သလား။ချီလွန်လက်လွန်မဖြစ်ဘူးလားဖြစ်သလားဆိုတာသူကကြည့်ရမယ်။ချီလွန်လက်လွန်ဖြစ်တယ်ဆိုတာတစ်ဖက်ကဘလောက်လုပ်လို့ဘယ်လုံးလုံးလို့ချီလွန်လက်လွန်ဖြစ်တာလဲဆိုရက်ဒီပြဿနာတွေအများကြီးရှိပါတယ်။အဲ့လိုဟာမျိုးတွေကိုစဉ်စဉ်ချင်းချင်းနဲ့လုပ်ရပါတယ်။တိုင်းပြည်မှာလည်းအဲ့ဒီလိုပါပဲသူတို့ကစဉ်စဉ်ချင်းချင်းနဲ့တွေးကြရမယ်ပြောကြရမယ်ဆိုကြရမယ်အဲ့လိုတချို့ကတော့ဘာမှမပြောဘဲနေတယ်ဘာမှမပြောဘဲနေတာရခိုင်မှာဖြစ်တဲ့အရေးကိုဗျဗမာပြည်တပြည်လုံးမှာရှိတဲ့လူတွေကဒါကိုအရေးမှမဟုတ်သေးပဲမှမသိဘူးกว่าစိတ်ဝင်စားဘူးဆိုတဲ့အတိတ်ပဲကျွန်တော်ပထမဖြေခဲ့တဲ့သဘောလိုပဲသူတို့အနေနဲ့ဘာမှအရေးမကြီးသေးတဲ့အခါကြတော့မာမွေးပါမှုกว่าဆိုပြီးနေလိုက်တာဒီလိုနေချင်းသည်ဟလာဂရင်းဂျာရီအပေါ်မှာရက်ဆက်တယ်လို့အတိအပြည့်မရှိဘူးရခိုင်မှာရှိတဲ့ပြဿနာကိုရခိုင်မှာလွဲပြီးပြည်တွင်းမှာရှိတဲ့လူတွေဘယ်နားလဲမှာလို့ဘယ်သိမှာလို့စဉ်းစဉ်းစားစားနဲ့သူဖြေးဖြေးပေါ့လေဖြေးတယ်လို့ကျွန်တော်ထင်တယ်နိုင်ငံတကာကသူ့ကိုဒါနဲ့ပတ်သက်လို့ပြက်ကွက်တယ်ဆိုပြီးတော့သူ့သိမ့်တယ်ဆိုတာနိုင်ငံတကာသူဘာလုပ်တယ်ဆိုတဲ့ကိစ္စကိုခုကျွန်တော်ပြောသလိုစဉ်းစားပုံမရဘူး
ดาตุรุเกษมหมดเอาดาเอ่อนี่บ่มาจนเราไนซ์ซาบีมาเปียวลุยาบาเลยโอเคจนเราก็เอลุเว็บเพจมาเลยดองซันสุจีก็รุ่นญาปฏิณาเนี่ยปัดเสร็จไปแล้วบ่เนาะกุฟิอานันคอมมิชชั่นเนี่ยอาจารย์ปิ้วเจ็ดတွေကိုလက်ခံတယ်လို့လည်းလူသိရှင်ကြတော့ပြောခဲ့ပါတယ်ဒီအကြံပြုတင်ပြချက်တွေမှာဆိုရင်လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖို့နဲ့လူခွင့်ရေးနဲ့အညီဘယ်လိုစီမံရေးနေဘယ်လိုဆောင်ရွက်ကြမယ်ဆိုတ ူရဲ့ဖော်ပြချက်ဖြစ်တယ်လို့ကျွန်တော်တို့ကောက်ယူလို့ရမလား
တိုင်းပြည်မှာအုပ်ချုပ်နေတဲ့တိုင်းပြည်ခေါင်းဆောင်အနေနဲ့တိမ်တိမ်မွေ့မွေ့တွေလောက်လာရှိပါတယ်သူ့အနေနဲ့ဒိုးနဲ့တောက်နဲ့အကောင်းလိုက်လေရှင်ကျမတော့ဘာလို့ဘယ်လိုလုပ်မှမဲ့ဒိုးနဲ့တိုင်းဒီလိုပြောခွင့်မရှိဘူးသူပြောမှလည်းမဟုတ်ဘူးသူကတိုင်းပြည်ခေါင်းဆောင်စကားပြောတယ်ဆိုတာဘယ်လိုထိနေသိသိပြောရတယ်ဆိုတာသူကသိပါတယ်အဲဒီတော့ကကျွန်တော်ထင်တယ်ဒေါ်အောင်ဆန်းစုကြည်လုတ်နေတဲ့လုတ်ရအရင်တော့လုတ်ခဲ့တဲ့လုတ်ရသူ့ရဲ့သဘာဝကိုသာကြည့်မယ်ဆိုရင်သူဒီဒါကိုထောက်ခံပြီးတော့ပြောဆိုတယ်ထိမ့်သိမ့်သိမ့်သိမ့်ပြောတယ်ဆိုတာမျိုးကိုလုတ်ခဲ့လိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ
်
ကျွန်တော်လို့ယုံကြည်တဲ့လူတွေကြတော့ဒေါ်အောင်ဆန်းစုကြည်ကိုအပြစ်မမြင်ကြဘူ
းတနည်းပြောလို့ရှိရင်တော့ခမစိတ်နေတယ်ဆိုတာကိုနားလည်ကြရမှာအခြေအနေတစ်ခုနဲ့တစ်ခုမတူနိုင်ဘူးလို့ပြောရမှာပေါ့နော်ဆရာ
ဒါပဲဗျာအဲ့ဒါပဲအဓိကပဲ
ဟုတ်အဲ့တော
့လူလဲခမစိတ်နေတဲ့လူကဘယ်လိုလေးနေတာလို့သူကအရင်တော့ကဘယ်လိုလုတ်ခဲ့ဘူးတလဲဘာကြောင့်ခမစိတ်နေတာလဲအာသိရေးကြီးပါလေဗျာ
ဟုတ်ကဲ့ဆရာကပကြီးဆရာဝိထုတို့ဆရာရုပ်ရှင်ဒါရိုက်တာဖြစ်ခဲ့တဲ့အပြင်ဆရာကသတင်းစာဆရာတယောက်လို့လည်းပြောရင်လည်းမမှားပါဘူးအဲ့တော့အနုပညာနယ်ပယ်မှာပေါ့နော်ဖော်ပြပုံနဲ့သတင်းနယ်ပယ်မှာဖော်ပြပုံကလည်းမတူနိုင်ဘူးပေါ့နော်ဆိုလိုတာအခြေအနေတစ်ခုနဲ့တစ်ခုမတူပထမဦးဆုံးကျွန်တော်အနုပညာနယ်ပယ်မှာလူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကိုစိတ်စိတ်မနေဘူးဖော်ပြမယ်ဆိုရင်ဘယ်လိုဖော်ပြနိုင်မလဲဆရာ
အနုပညာနယ်ပယ်ဆိုတော့လည်းပတ်သက်လို့ကတော့ပိတ်ပြီးတော့ချစ်ချစ်လေးလေးထိပြောတော့မယ်ဆိုလို့ရှိရင်အလွန်ပုဂ္ဂလိကဆန်နေဗ
ျဟုတ်ကဲ့
ဒီအများကိစ္စတွေကိုအနုပညာစစ်စစ်သမားအနုပညာစစ်စစ်အနေနဲ့ကပိတ်ပြီးတော့ဘယ်ဥစားစရင်ထဲ့တွက်တဲ့ဟာမရှိဘူးရဥမာဖြင့်လူပြောက်ကဥစားပကြီးရေးကျင်တယ်ကွာသူမာရေးကျင်တယ်အယောင်ပဲလို့ရေးကျင်လိုင်းပဲလို့ရေးကျင်တယ်ဘယ်နဲ့ဘာညာလဲဒါတွေပဲသူကစိတ်ဝင်စားတယ်အဲ့ဒါကျင်ပတ်သက်လို့တရားဤမတရားဤအများကုန်ကောင်းကျိုးဟုတ်ဤလူနည်းစုအတွက်လားလူများစုအတွက်လားဘာညာဆိုတဲ့ကိစ္စတွေဖြစ်သွားတာနဲ့တပြိုင်တည်းပုဂ္ဂလိကသဘောတရားအရာဖြစ်သွားပြီအဲ့ဒါသူကပကြီးတယ်မဟုတ်တော့ဘူးသူရဲ့ပုဂ္ဂလိကအနုပညာစိတ်ဓာတ်ကိုကပြောင်းသွားပြီပေါ့ဗျာတဘာဝကပြောင်းသွားပြီသူပြောင်းသွားလို့အနုပညာနယ်ကြီးတစ်ခုလုံးနဲ့ပြောလို့ရလားဆိုပြောလို့မရဘူးဗျာအနုပညာသမားတွေကပုဂ္ဂလိကသိဆန်နေတာ
ဟုတ
်အလွန်တရားမှတယောက်စီတယောက်စီနဲ့ဆိုင်တယ
်
အဲ့ဒါကြောင့်မို့အနုပညာသမားတွေကဓာတ်ပေါ်ခံနိုင်တယ်မခံနိုင်ဘူးတိုက်မယ်မတိုက်ဘူးဘာလို့မယ်ညာလို့မယ်ဆိုတဲ့ကိစ္စကိုကျွန်တော်ဝေဝံကြအောင်မရှိဘူးခင်ဗျအ
ဲ့ဒီတောက်ကနေလဲသွားကြည့်လို့မရဘူးအမှုပညာသမားတွေကိုဖော်ပြရအောင်
ဟုတ်တယ်ဟုတ်တယ်စေစေချာချာလုပ်လို့မရဘူ
းဟုတ်ပါ
တယောက်စီတယောက်စီမှာရှိကောင်းရှိမယ
်
ရှိရင်ဒါသူ့ခွင့်ရေးဒါသူ့အတွက်မှားတယ်လို့ပြောလို့လည်းမရဘူးမှန်တယ်လို့ပြောလို့မရဘူးဗျဟု
တ်အ
ဲ့လိုရှိပါလေ
မတူတဲ့လုပ်ငန်းဆိုင်ရာတွေမှာမတူတဲ့သူ့လုပ်ငန်းရဲ့သဘောသဘာဝအရာပေါ့နော်ပေါ်ပြတော့အမျိုးမျိုးရှိနိုင်ပါလေ
ဟုတ်ပါလေ
အဲ့တော့ဆရာကသတင်းစာဆရာတယောက်လည်းဖြစ်ခဲ့တယ်ဆိုတော့မီဒီယာသမားတယောက်အတွက်ဆိုရင်ပေါ့နော်လူခွင့်ရေးကိစ္စရပ်တွေမှာစိတ်စိတ်မနေဘူးဆိုတဲ့လက်တွေ့အတိတ်ပဲကဘာများဖြစ်မလဲပြီးတော့ကျွန်တော်တို့ပေါ်ပြတဲ့အခါမှာလည်းတာမန်ပြည်သူတွေလို့တနည်းပြောရင်Facebook လို့လူမှုမီဒီယာတွေမှာပေါ်ပြနေတယ်လို့ပေါ်ပြလို့ကဖြစ်နိုင်မလားမီဒီယာသမားတယောက်အနေနဲ့သူရဲ့အခက်တတွေကဘာလဲသူရဲ့စီးတွေကဘာလဲအဲ့ဒီလိုဖော်ပြတဲ့အခါမှာရှင
်မီဒီယာသမားကရေဘူးရပြောရမယ်လို့ရှိရင်ဘာတွေဖြစ်တယ်ဘာတွေမဖြစ်ဘူးဆိုတာကိုပြောပြဖို့အလုပ်ကမီဒီယာအလုပ်ပဲဒါတရားတယ်မတရားတယ်ကောင်းတယ်မကောင်းတယ်နဲ့ကိုမဆိုင်သေးဘူးဒါတွေဖြစ်တဲ့ဆိုလို့ရှိရင်ပြောရမယ်တာဝန်ရှိတာသူတာဝန်ပဲဒါသူတာဝန်လို့သာပြောတာရှိသမျှအကုန်လုံးပြောရမယ်ဆိုတာမဖြစ်နိုင်ဘူးတစ်ချိန်လုံးอ่ะဗျာဒီမီဒီယာနဲ့ပတ်သက်လို့ကမ္ဘာကြီးလာကလုတ်ခဲ့ဘူးလေလုတ်ခဲ့ဘူးတော့အဲ့ဒီမှာပြဿနာဖြစ်တယ်မီဒီယာ the mamiadi, ba jeepsin in ba gari umama julum bene, a golo, agri bebe mam life, blue mam life in eh, loyame, spore, the loa octo mori, the agri malaysaye, soye demule.
Okay.
Demule kajaro. ควยนวยจ้ะเนี่ยฉมิ้วตะกบาลงอ่ะฉซวยนวยได้ขาจ้ะไอ้โหลหมอบมันเปลี่ยนหน่อยมูเด้ลูโซราเด้ตุกฤษาโกฤษาอายุงโซราฉิมาอยู่เว้ยเด้อเมียนน่ะตะคู่หมอบตะคู่ตูตองตีไล่มาหมอบฮู้เด้อากฤษโซราเวไล่ตาโซราอยู่ขึ้นไหนเน่เด้เอ้อล่ะจองหมอไอ้โหลงว่ะโซเรหาอีรอเราเราฉลุมไม่ผิดหูยาเด้ดาอีอ่ะละกานี่ ကျိုးလုံးနဲ့စကားဖြစ်မယ်ကျုပ်တို့ကတန့်နိုင်သမျှဘယ်မလိုက်ရေးတန့်နိုင်သမျှဘယ်မလိုက်ရေးဆိုတဲ့ဟာပဲလုံးလို့ရမယ်ဗျာဆိုတဲ့အချိုးကနောက်ဆုံးနိုင်သွားတယ်ဗျအဲ့ဒီစကားအရာဆိုလို့ရှိရင်မီဒီယာဟာဖြစ်လာသမျှကိုကောင်းစီပြီးစီမကောင်းစီပြီးစီမင်းပြောရမယ်ဆိုတဲ့တာဝန်မရှိဘူးဗျဟုတ်ကဲ့ကျေးဇူးပါပဲဆရာဆရာဦးဝင်းဖေရဲ့
တွေးစရာဆွေးနွေးစရာစကားများဖြစ်ပါတယ်ကျွန်တော်တပောင်သားမှာအခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာကျန်ငွေတန်ဖိုးထိုးကျနေခြင်းဘန်တွေမှာအပ်ထားတဲ့ကိုပိုင်ငွေတွေကိုတော့စိတ်ကြိုက်ထုတ်ယူလို့မရတဲ့အချိန်မှာနိုင်ငံတကာအွန်လိုင်းပေါ်ကဒီဂျစ်တယ်ငွေကြေးဘစ်ကွိုင်းအသုံးအနှုန်းအထောက်အကူဖြစ်မယ်လို့ကြွမ်းကျင်သူတချို့ကပြောပါတယ်ဘစ်ကွိုင်းအကြောင်းလေးလာထားသူကိုဝင်းကိုကိုအောင်ကို
ွားရေးအရန်ကိုကြာဆင်းနေတာနဲ့ပတ်သက်ပြီးတော့ဒီ Bitcoin ဒီကူပေါ့နော်အစားထိုးအသုံးပြုနိုင်ဖို့နည်းလမ်းတစ်ခုအနေနဲ့တချို့ဒီစီးပွားရေးပညာရှင်တွေတချို့ဒီ Digital စီးပွားရေးနဲ့ပတ်သက်တဲ့လေ့လာသုံးသပ်သူတွေကအဲ့ဒီနည်းလမ်းကိုတင်ပြဆွေးနွေးလာတာလေးဒီလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံမှာဒီ Bitcoin ကလည်းဟိုဗဟိုဘဏ်ကပေါ့နော်ဆရာနာမသိခင်မှာအယက်သားဒေါန်ဆန်းစုကြည်အယက်သားအစိုးရလက်ထက်တုန်းကလည်းဒီ Bitcoin အသုံးပြုမှုကိုသူတို့ပိတ်ပင်ထားတဲ့အခါကျတော့ဒီအခုမြန်မာနိုင်ငံမှာ Bitcoin သုံးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါဘယ်လိုရှိမလဲရှင
်ဆိုတော့အဲ့တော့ဟိုကွာတွေ့ရလဲဝမ်းသာပါတယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့ဟိုဆက်ပြောတယ်ဒီဟာကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဟိုလေ့လာသူတယောက်ပဲဖြစ်ပါတယ်ကျွန်တော်က financial advisor လည်းမဟုတ်ပါဘူးပြီးတော့ကျွန်တော်ထက်တကြွတဲ့လူအများကြီးရှိပေမဲ့လည်းအခုလိုကျွန်တော်ဒီကနေပြီးတော့အမြင်လေးတွေမျှဝေမှုပေးတာလေကျွန်တော်အများကြီးကျေးဇူးတင်ပါတယ်အဲ့တော့ဟိုဒီဆက်ပြောတဲ့ဟိုမြန်မာနိုင်ငံမှာအခုအဓိကအများဆုံးဖြစ်တာကတော့ဟိုငွေကြေးဖောင်းဝတာတွေအများတယ်ဟိုချို့ရောလူတွေကဟိုဘဏ်အကောင့်တွေပါတယ်ပိတ်ခံရတာမျိုးရှိတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လည်းဟိုဘဏ်အကောင့်တွေပိတ်ခံထားရတဲ့လူတယောက်ပဲဗောလေအဲ့တော့ဟိုအဓိကကတော့ကျွန်တော် Bitcoin ကိုယုံကြည်တာကတော့ဟိုတန်မိုးကိုတူထောင်တင်းစည်းတဲ့အရာတခုလို့ယုံကြည်ပါတယ်ပြီးတော့ဟိုဗဟိုထိန်းချုပ်မှုမရှိတဲ့အရာတခုဗောလေဆိုတော့ဥမာကျွန်တော်တို့အနီးကပ်ဆုံးပြင်ပြီးတော့ကြည့်မယ်ဆိုရင်ဒါအိန္ဒိယတရုတ်နိုင်ငံမှာဆိုရင်လည်းဒါတရုတ်စိုးရနေပြီးတော့ Bitcoin mining လုပ်တဲ့လူတွေအသုံးပြုတဲ့လူတွေပြုလုပ်လို့မရအောင်ဒါဥပဒေနဲ့တင်းကျပ်စွာတားမြစ်တာမျိုးတွေမကြာခဏရှိတယ်ဗောနှစ်ပေါင်းများစွာကြာပြီသူတို့တင်းကျပ်စွာဥပဒေနဲ့တားမြစ်လိုက်ဒီလိုမှပြန်ဖြစ်လိုက်တင်းကျပ်ဆောင်ဥပဒေတာမြင်လိုက်ပြန်ဖြစ်လိုက်နေဆိုတော့ဒါဟိုတရုတ်လူနိုင်ငံ digital နဲ့စောင့်ကြည့်နေတဲ့နိုင်ငံတော့သူထိန်းချုပ်မှုလောလောဆယ်ခက်ခဲနေတဲ့အနေအထားမှာရှိနေပေါ့နော်အဲ့တော့ဟိုကျွန်တော်မြန်မာနိုင်ငံမှာလည်းလူတွေအနေနဲ့ဟိုဒါအသုံးပြုကြတဲ့လူတွေလည်းရှိတယ်အသုံးမပြုကြသေးတဲ့လူတွေလည်းရှိတယ်နားလည်းမှုလွဲမှားနေတဲ့လူတွေလည်းရှိတယ်ပေါ့လေဆိုတော့ကျွန်တော်သူ့ကြောင့်ရပြောမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဒီ covid မဖြစ်ခင်တော့ကတော့ covid မဖြစ်ခင်ကာလနိုင်ငံခြားတငယ်ချင်းတယောက်ကဟိုဒေါ်လာ100ဘူး bitcoin လက်ဆောင်ပေးခဲ့ဘူးတာမျိုးရှိတယ်ဆိုတော့အဲ့တော့ကျွန်တော်အဲ့ဒါကိုဒါပေမဲ့အဲ့တုန်းကကျွန်တော်လည်းဘာမှမသိဘူးဒါ2020ကိုဗစ်မဖြစ်ခင်ကာလအဲ့တော့နောက်ပိုင်းကိုဗစ်ဖြစ်သွားတော့လည်းကျွန်တော်တို့ကိုဗစ်ကိစ္စနဲ့ရုံးကန်ရတာတွေခြားတော့ကိစ္စတွေနဲ့ရှိတော့ကျွန်တော်လည်းဒါကိုမိမိပြပြောက်ဖြစ်သွားတယ်ပေါ့နော်ဆိုတော့သူ wallet တစ်ခုကနေပြီးတော့ကျွန်တော်ပြထားဒါပေမဲ့ဒါဆက်အနာသိမ်းပြီးနောက်ပိုင်းမှာတော့ကျွန်တော်လည်းအခု April လကုန်ဝင်းချင်အောင်မှာကျွန်တော်အနေနဲ့ဒီမြန်မာပြည်မှာတစ်ခုရောက်သွားခဲ့တယ်အဲ့ခါမှာကျွန်တော်အနေနဲ့အခက်အခဲတွေအများကြီးတွေ့ရပါတယ်အထူးသဖြင့်ဒါငွေကြေးအဖြစ်အခက်အခဲတွေဒါအများကြီးတွေ့ရတယ်ပေါ့လေအဲ့တော့ဟိုအဓိကအမှကျွန်တော်ကိုလေးရောက်တဲ့ခါမှာအတိမိတ်ဆွေတချို့ရဲ့အကြံပေးမှုပြောကြားခြင်းနဲ့အတူကျွန်တော်ဒါပြန်ပြီးတော့ဟိုကျွန်တော်လက်ဆောင်ရတာရဲ့ဟာကိုလည်းသိရသွားသလိုကျွန်တော်ရဲ့ bank account တွေကနေတဆင့်လဲဒီ bitcoin တွေကိုပြောင်းလဲထားတဲ့အတွက်ဆိုပြောရဲကျွန်တော်ရဲ့ bank account တွေပိတ်သွားတဲ့အခါမှာတော့ဒီဟိုငွေကြေးဆုံးရှုံးမှုကဒီဆိုပြောရဲအတိုင်းတာ ကျွန်တော်အနေနဲ့ပဲရှိတော့ဘောနော်ကျန်တဲ့မာနာတွေကတော့ကျွန်တော်အနေနဲ့ဒါအကုန်ပြုလို့ရရတဲ့ဟာဖြစ်ခဲ့တယ်ဆိုတော့ဒါကတော့ဒါကျွန်တော်ရဲ့ ชวยรุอุมาเนรุเอ็งรุบ่นี่ถ้าเนี่ยเราทรดิชันนอลสร้างเนาะจาลีตันมูตัดล่ะเลยเราเราว่าอยู่ซะแต่แม้อกูเราดีเทลดิเปลี่ยนไปแล้วจี้ไล่มั้ยส่วนดีเนี่ยมาชวยเยตันมูอ่ะมายเนส
所以，阿牛哩，信赖呢。所以，他属于，比如我们做安全面，人民用的那里，啊，的，广州的味道，牛皮肉的，所以，阿路卡牛皮嘛嘞，别的那巴嘞，所以，所以，比如安全面肉，广州肉啊，包括比安的这样皮子，他们某嘞，当地皮子的卡酱味皮子，他牛的啊，这吃了多年，就有话了没有？别管，所以，比如，比爸妈阿爷们记的，人民用的啥味道，古代肉也，我们安全面外面说，哪个，等伢那汤嘞，吃，比如人民用的不是，那别管呀，所以，比如。 เซโดลาเวลุมนะโทราติอาบูเวลุมนะอาสาชีพยาดลุมอยู่สรุปเปียวเรพอโหเท็งจงมุมชีเรตัวกูว่าตุนยาอุปมาบิซวยเปดามะหอบูดามะกูเปซอกูกูเยหูกูบ่เนาะกูเยหูไพรเวทคีย์ดิโอเมดามะหอบูโซลินดอเพียงดีหากูบดุมาลาบิรอโคโลเมียอูกั่วโลเมียอูสรุปดีนี้ทาตะคูรอฉิเรพี่รอสรุปเปียวเรเบนเนียอูเวตั้วตั้วเบดีตาอูเวตั้วตั้วอลวย as long as กูเย private key ကိုမမိနေသူတွေဒါကိုကပြန်ပြီးတော့ဟိုလစ်ကွစ်ဒေးလုပ်လို့ရတယ်မီဒီယာမှာဆိုဘာဖြစ်လို့လဲဆိုတော့ဒါ true global currency တခုဖြစ်တယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီ
ဖိုင်နန်ရှယ်ဘက်ကိုဖိုကပ်စားပြီးတော့ပြောကြည့်မှာအဲ့တော့မီးပညာရရတော့တော်တော်စတရောင်းဖြစ်တယ်စတရောင်းဖြစ်တယ်ဆိုတော့ဘာလဲဆိုတော့ယခုချိန်အထိကိုဘစ်ကွိုင်းကိုဟက်ယူလုပ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါနဲ့ထောင့်ကိုကပေါ်လာတဲ့မီးပညာပေါ့နော်ဒါဟိုမီးပညာရပြင်လို့ပြောဘလော့ချိန်းနဲ့ဆိုတော့မတူညီတဲ့ကွန်ပျူတာတွေကဝိုင်းပြီးတော့ processing လုပ်တဲ့အတွက်ဒီဟက်ခံရနိုင်ခြင်းစာပါကြနိုင်ခြင်းမရှိဘူးအဲ့တော့ဘစ်ကွိုင်းပျောက်ကွယ်သွားကဘာပေါ်ပျောက်ကွယ်သွားနိုင်တာတော့အချိန်တစ်ခုပဲရှိနိုင်တယ်အဲ့ဒါဘာလဲဆိုတော့ကဘာပေါ်မှာ ချင်းနေကြောင်းလကောင်းဒါမှမဟုတ်လေဟိုဒေတာဆိုင်ရာဒီဖွံ့ဖြိုးတိုးတက်မှုတွေဒါမှမဟုတ်လေဆိုးရွားမှုတွေကြောင်းလကောင်းဒါစီးနှုန်းအသက်ကျတဲ့အဖြစ်နေတယ်ဘစ်ကွိုင်ကတဖြည်းဖြည်းချင်းရှားလာတာကဘာပေါ်မှာဆိုတော့2090ခုနှစ်ကစပြီးတော့ထုတ်တယ်ဘလော့ချိန်းနည်းပညာရာကျန်တဲ့မိုင်းနာဆိုတဲ့လူတွေကဘစ်ကွိုင်မိုင်းနင်းဝိုင်းလုပ်ပြီးတော့ဒီဘယ်လိုပြောမလဲဟိုဘစ်ကွိုင်ရောက်ကြည ဲ့ balance sheet မှာထည့်ပြီးတော့ company ရဲ့ပိုင်ဆိုင်မှု asset ဆိုပြီးတော့ဟိုထားတာမျိုးရှိတယ်ပေါ့နော်အရင်ဆိုမှ company တွေပတ်စံပုံဖာဝယ်ထားမယ်ဟိုမြေဝယ်ထားမယ်တိုက်ဝယ်ထားမယ်အစရှိဖြစ်ပေါ့လေအခုကျတော့ bitcoin assets တွေကိုထားတာရှိတယ်ပြီးတော့ SRB တို့ဆိုတဲ့နိုင်ငံကလည်း bitcoin ကိုတရားဝင် currency တရားဝင်ငွေကြေးအနေနဲ့သူတို့နိုင်ငံမှာစပြီးတော့အကောင့်ထည့်ဖို့နေပြီပေါ့နော်ဆိုတော့ဒါကလည်းဟိုအရင်ဆိုစိတ်ဝင်စားအခုကောင်းပါတယ်တချို့နိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ဟိုပြက်ယွင်းနေတဲ့ဒီငွေကြေးစနစ်ငွေကြေး currency unit ကိုအစားထိုးကူတာဖို့သူက bitcoin ကိုဒီနိုင်ငံတော်ရဲ့ currency အခုအနေနဲ့သတ်မှတ်ပြဋ္ဌာန်းဖို့လေလွှတ်တော်တွေမှာ soon ni ja mui le shi ba so da ana ga ma yang sit mun za wo kaung ni a chang ba be a lo so solo jin na ro ho di law khai ma de nai ngai ri ni ne le tayong win pya khan la de khai ma de company ji di ya le da ho access ku ni ne kai na de so de a twet chaung da chano ga ro simple be tui ba da ro ho pe cha ti ja khai ma hu shi law chi nai de a ya phit de a twet chaung da ka ba long wa mi lo we ni ja da ba be a da ro chano mi gun ho nyin sia ro ma shi nai ba
Bitcoin ga ba chao po la la le shin
da 2009 khu ni ga di internet forum ga ni sin thro di ho blockchain network ga ta sin di ngwe che snit khu phan di me so bi do di ami ma ti lu tu bo no ho tu ami ga ro japan ami phit de ho satoshi nakamoto so bi do ro tu ho online forum ma aik kha ro ga bo ye de bo no chano le da tin bi ro le la phat shu tha de chang wa phit de so a ro ဟိုသူတို့ငွေကြေးစနစ်တစ်ခုကိုဖန်တီးဖို့အတွက်သူတို့ဟိုစ조사ပြီးတော့ဟိုပြုလုပ်နေတယ်ဒါပေမဲ့အဲတော့2009ခုနှစ်တုန်းကတော့ဟိုဘလူးမလည်းမယုံခဲ့ဘူးကျွန်တော်ဆွေးနောက်ထားအောင်သိတာ2020မှာစပြီးတော့သိတယ်ဒါပေမဲ့ကျွန်တော်လည်း I have no idea ကျွန်တော်လည်းအဲ့တုန်းကကျွန်တော်လည်းသိပြီးတော့မသိဘူးအဲ့တော့ဟိုတဖြည်းဖြည်းဒါဆယ်စုနှစ်ပေါင်းများစွာကြာလာတဲ့အခါမှာ global အတိုင်းသာထူထူရောက်လာပါအဓိကတော့ပြည်ယွင်းနေတဲ့ငွေကြေးစနစ်ကိုပြန်လည်ပြီးတော့ပြင်ဆင်ဖို့အတွက်ရည်ရွယ်ခဲ့တဲ့အကြောင်းအရာတွေကနေပြောစခဲ့တာပါဒါပေမဲ့တီထွင်တဲ့လူကလည်းမီသူမီဝါမဲလဲတခုချိန်ကြီးလဲကျွန်တော်တို့ဘယ်သူမှမသိနိုင်သေးဘူးဒါပေမဲ့ဒီစာတိုရှိနာကာမိုတိုဆိုတဲ့လူကဒီနိုဘယ်ဆု economic မှာနိုဘယ်ဆုဒီ listed ပေါ့နော်ဟိုရာထားချင်းခံရဘူးတဲ့လူပြောက်တော့ဖြစ်ခဲ့ပါဒါပေမဲ့သူ့ကိုလည်းဟိုသူ့တော့မရွေးချယ်ချင်းရွေးချယ်ချင်းမခံခဲ့ရအောင်ပေါ့နော်ဒါပေမဲ့ဟိုပြဿနာကလည်းသူကမီသူမီဝါမဲလဲဘယ်သူမှမသိကြဘူးโอเคဒါတော့သူစမ်းတဲ့အကြောင်းအရာတစ်ခုပါဟုတ်
ဟုတ်ကဲ့အဲ့တော့တစ်ဖက်မှာကြတော့ဒီလိုမျိုးအဲ့လိုဟိုအင်တာနက်ကနေပြီးတော့နည်းပညာနဲ့ပဲဒီလိုငွေကြေးပေါ့နော် digital ငွေကြေးတွေကိုလက်ပတ်တဲ့အခါမှာအဲ့လိုဗဟိုဘဏ်တွေဟိုဘဏ်တွေအတွက်ဟိုငွေသားတွေပေါ့နော်ငွေသားတွေမရှိတာမျိုးတို့မလိုအပ်တာမျိုးတို့ဟိုဖြစ်လာတာမျိုးပေါ့နော်ထိန်းချုပ်မှုတွေဒါအဲ့ဒါမျိုးအတွက်ကောဒီနိုင်ငံတစ်နိုင်ငံရဲ့ဥမာမြန်မာကျပ်ငွေပဲဖြစ်ဖြစ်ဒေါ်လာတန်ဖိုးပဲဖြစ်ဖြစ်ပေါ့နော်ဒီဟာမျိုးတွေရဲ့အဲဒီဟာမျိုးတွေအတွက်ကိုဟိုအန်ဒီရမဖြစ်စေဘူးလားဒီလို digital ငွေကြေးစနစ်ကလေ
ဟိုဖြစ်ပါတယ်အမှန်ပါပဲဟိုဘာဖြစ်လို့လဲဆိုတော့ဆိုပြောရတဲ့ဟိုဒါကဟိုဆိုပြောရဲဟိုငွေဟိုမကောင်းတဲ့အနေနဲ့ပြောရင်ဒါ Bitcoin ကိုဒီအသုံးပြုနေတဲ့လူတွေမှာရာဇဝမှုဆိုတုံးတဲ့လူတွေလည်းရှိတယ်သိရမလားငွေကြေးခဝါချတဲ့လူတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်နိုင်ငံတော်ဒီဗဟိုဘဏ်ရဲ့စနစ်တွေက Bitcoin ထပ်ပို့ပြီးတော့ကောင်းလားဆိုတာကမေးခွန်းပြန်ပြီးတော့ထုတ်ဆရာဖြစ်နေပါတယ်ဒီနေ့ခါတော့ဘာဖြစ်လို့လဲဆိုတော့ဒီဗဟိုဘဏ်ရဲ့ဤဥပဒေတွေကဖြစ်စနစ်နဲ့ဒီလျော်ညီရဲ့လားဆိုတာမေးခွန်းထုတ်ဖို့လိုလို့အဥမာပြီးတော့ဟိုဆိုပြောတဲ့ထိန်းချုပ်မှုရှိနေတာကလည်းကျွန်တော်တို့ရဲ့လွတ်လပ်မှုကိုပိတ်ဆို့ထားမှုဟိုအမှန်တကယ်ဖြစ်နေပါ for example ဥမာဗဟိုဘဏ်ကဟို Facebook လိုပဲပေါ့လေကိုကတခုခုရေးလိုက်ရဲ့ तू ကမကြိုက်ဘူးဆိုရင်ဖြတ်လို့ရတယ်အဲထုံနေသူပဲဘဏ်စနစ်ကိုကျွန်တော်တို့ဝင်ရောက်အသုံးပြုထားတဲ့လူတွေအနေနဲ့ကျွန်တော်တို့ကအပြည့်အဝယုံကြည်လို့မရတော့ပါဘူးဘာလို့လဲဆိုတော့ဒါမြန်မာပြည်ကလူတွေကပို့ပြီးတော့နားလဲပါဥမာ currency ဖြတ်လိုက်တာမျိုးအဲပြီးတော့ဆိုပြောတဲ့ကိုယ့်ရဲ့ဘဏ်အကောင့်ကိုအကြောင်းမဲ့ပိတ်ခံလိုက်ရတာမျိုးအဲအဲ့ဒါမျိုးတွေဆိုရင်မင်းဘလို့သွားပြီးတော့ complaint တက်မယ်ဒါပေမဲ့ bitcoin မှာအဲ့ဒါမျိုးမရှိဘူး unless ကိုကမှားပြီးတော့သူများကိုထွဲတာမျိုးမဖြစ်ခဲ့ဘူးပေါ့နော်အဲဒါကနံပါတ်1အချက်ပြီးတော့နံပါတ်2အချက်ကဘာလဲဆိုတော့ bitcoin ကတိန်းထားရင်ဥမာ for example ဒေါ်လာ1000ဘို့ bitcoin ရှိရဆိုပါလို့ဆိုတော့ bitcoin ကဒေါ်လာ1000ဘို့ဆိုရင်နောက်တစ်နှစ်လောက်ကြာရင်ကျိန်းသေးတယ်1000နဲ့ average အပြင်ပြောမယ်ဆိုရင်တော့1000ထက်များပါပဲဒီ2000လည်းဖြစ်ဖြစ်ဝင်မယ်1200လည်းဖြစ်ဖြစ်ဝင်မယ်စရှိပြင်းပေါ့ဒါပေမဲ့ကိုမှာဒေါ်လာ1000ကိုအိတ်ကက်ထဲမှာစုထားလိုက်မှာဆိုရင်မပါဖြစ်မလဲပေါ့လေဆိုတော့အဲ့ဒါကဒီနေ့မှာကျွန်တော်ကဒေါ်လာ1000မျိုးသုံးလို့ရပြီမယ်နောက်နှစ်ကျရင်ငွေကြေးတန်မှုကြောင့်ဆင်သွားရတော့တန်မှုလိုက်ဒါဒေါ်လာ950ပဲသုံးလို့ရတာ980ပဲသုံးလို့ရလို့ဖြစ်သွားနိုင်တယ်ပေါ့နော်အဲ့တော့ဒီနှစ်ခုအဓိကအကြောင်းရင်းကတော့ဒီနှစ်ခုပါပဲအဲ့တော့လူတွေကတော့ဘယ်လိုသွားမလဲဟို government ပိုင်ဆိုင်တာတွေမပိုင်ဆိုင်ရင်ထက်ကိုယ့်ရဲ့ပိုင်ဆိုင်မှုဆုံးရှုံးသွားမှာဘူးလူတိုင်းကစိုးရိမ်ပါတယ်အဲ့တော့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပို့ပြီးတေချာစေတဲ့အကြောင်းအရာကိုဖြေကြပါတယ်ဒါတော့ကျွန်တော်ရဲ့ထင်မြင်စာချက်အ
ဲ့တော့ဟိုမြန်မာနိုင်ငံလိုနီးပညာလဲတိတ်မရသေးတဲ့နိုင်ငံမှာဒီလို Bitcoin အဲကိုအဲ့လိုမျိုးလူတွေကိုယ့်အကူတုံးကြဖို့တုံးဆွဲလာဖို့အပိုင်းမှာရောဖြစ်လာနိုင်ပါမလားရှင
်ဟိုမဖြစ်လာနိုင်ဘူးဆိုတာတော့မရှိဘူးဗောဒါပေမဲ့အချိန်တိုင်းတာကူတော့လို့လေဘာဖြစ်လဲလဲဆိုတော့ဟိုကျွန်တော်မြန်မာနိုင်ငံမှာဒါဆိုကျွန်တော်လည်းအချိန်ကျွန်တော်ဘဝအချိန်အများကြီးကိုကျွန်တော်မြန်မာနိုင်ငံမှာဟိုကြီးပြင်းခဲ့တယ်အလုပ်တွေလုပ်ခဲ့တယ်ဗောနော်ဆိုတော့ဟိုကျွန်တော်အနေနဲ့ internet industry မှာလုပ်ခဲ့တာများတယ်ဆိုတော့ကျွန်တော် user experience အနေနဲ့ပြောရမယ်ဆိုရင်အရင်တုန်းကဟိုဘယ်လိုပြောမလဲဗျာဟို internet တွေစပြီးတော့ပေါ်လာတဲ့ကာလတွေတုန်းမှာဒါကျွန်တော်တို့လူငယ်တွေက internet ကိုအရင်ဟိုကြိုက်နှစ်သက်တယ်ဗောနော်ဒါပေမဲ့ internet ဆိုင်သွားတဲ့ခါမှာတချို့ technology ကိုနားမလည်တဲ့လူကြီးလူငယ်တွေကကျွန်တော်တို့ဘာပြောလဲဆိုရင်ဒါမျိုး internet ဆိုင်မှာသုံးနေတာကဒါဟို 这都一直在下你的，不咋在下你的，都天在加油。然后哎，那牛奶妹，我老板嘛说表弟，因在那嘎子生，我表妹来了就讲，因在那嘎牛奶妹，牛奶母不嘛不跟牛撇了。因为那风smartphone 的包来开过来，就变机啊。哎，然后所以呢，就说smartphone 有多加油，然后无关不理解牛奶妹，你别讲。你那我那我也录取啊咯，啊，他 smartphone 都你所以他轻松你啦呗，嘛昆明啊，老你啦呗，啥视频你在加了没？听讲啦，古加完来看嘛咯，他也不问出来哦。internet 说啦，我昨天吃了的，拍来的你啊吧啦，听我的叫，我啥都不的你啊吧啦，这边风速啦，他其他的那呀吧啦，啥视频没咯，他就那地来说，我别管了，老子。你妈那个你他呀，就那 Facebook 上那边流量没得老多，这抽的呀来的，刚那表的流的些的，抽奖来他又两个啥路听你有啥的讲流的些的，我喏，那么抽奖比我们说你妈比嘛，我玩风波啊那边，我比如呀 application 流些，但他们如果到明年个，我接我 online 啊零开呀啦，哎，我玩风波啊那边咯，不算别的是你讲的个零开流些，我们流量不说别吧，如果说别来打了，二比我们说 digital privacy 不喏，哎，哎，给啥二。哦 ，DJ privacy 啊，咯，你那阵咯，你妈那个嘛，哦，你他故意要故意的录的，哎咯，别管多木啊，老师表的，user education 录录 ，digital privacy 哪来的专门录的，你木录的，把录来说咯，别管呀，无牌，别买台，不比如说收的讲嘛，对吧？第二呢，讲嘛，对你的 address 这些，哎哪来，弄些些的，那不地别把的啥啦，比如嘛，对你的 network 的那些，哎，我录掉我录的看嘛 ，network 嘛被追了，录 address 嘛被追了，录所以。你别管见面了，都往见面了。哎，俺们有些话，有朋友往回推的还是呢，就那说 trace 跟来路一样，路啊零完了，咱们别管啊，过马路撇撇，咱们零的路过马路撇米路撇撇，所以呢，我不就比我们嘞，见来路了没有？我米都米完没那么点呢，是不？哎，俺们唐山宝嘞，我老老实实就那最近的公园里的车马嘞，拉的老马零开嘞，不嘛那急急忙忙零开嘞，就一点就那对呀吧，哎呦。ready တော့လောစေတော့မဖြစ်သေးဘူးဒါပေမဲ့တဖြည်းဖြည်းတော့ဖြစ်လာမယ်လို့ယုံကြည်ပါတယ်ဟုတ
်ကျေးဇူးတင်ပါတယ်ကိုဝင်းကိုအောင်အခုလိုမျိုးကျမတို့ချိန်ပေးပြီးတော့ကျမတို့ရှင်းပြပေးပြီးတော့ပြောပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ BOY လည်းအထူးကျေးဇူးတင်ပါခင်ဗျာဟုတ
်မင်းညနေမေးမြန်းတင်ဆက်ထားတဲ့စနေညဆွေးနွေးခန်းအစီအစဉ်ပါဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်
နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှိနေတွေကတူဖြစ်သူတရားဥတော်ရှိနေကြီးဦးကြည်ဝင်းကိုအမှုစစ်ဆေးရတွေနဲ့ပတ်သက်ပြီးပြောဆိုတာမျိုးမလုပ်ဖို့ဒီကနေ့မှာရာဇဝတ်ကျင့်ထုံးဥပဒေပုံမှန်144သုံးပြီးပိတ်ပင်ကန့်သတ်လိုက်တယ်လို့ VOA ကစုံစမ်းသိရှိရပါတယ်ဒီပုံမှန်အရပြည်နှင်းပြည်ပကမီဒီယာအဖွဲ့အစည်းတွေ PP ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံသားဆိုတာတာဝန်ရှိသူတွေအပါအဝင်ပြည်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘယ်သူကိုမှတိုက်ရိုက်တယ်လောကောင်းတွယ်ဝရယူတယ်လောကောင်းတခြားတနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်တာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပကပြန့်နှံ့ကြီးထွားလာနေပြီးအာဏာကိုဒီမိုကရေစီနည်းလမ်းတကျပြည်သူလူထုကိုပြန်ပြီးမလွှဲပြောင်းမှုဆိုရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံအဖြစ်ကိုဦးတည်သွားလိမ့်မယ်လို့ကုလသမဂ္ဂဒီမူဂျိုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကကြာသာရေးနေ့မှာပြောခဲ့ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါတက်ခွဲနမူနာပေါင်း 19,824 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,069 ယောက်ရှိခဲ့ပြီးသေဆုံးသူ22ဦးရှိတယ်လို့ကျန်းမာရေးဌာနကဒီနေ့ည7နာရီမှာထုတ်ပြန်ထားပါတယ်အသက်9နှစ်ကနေ17နှစ်အရွယ်ထိကလေးတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးတာကြောင့်ဖြစ်လာနိုင်ခြင်းအန္တရာယ်ဟာနှလုံးကြွက်သားရောင်နဲ့ဆက်ဆက်ပါးပါယောဂါမျိုးဖြစ်နိုင်ခြင်းအန္တရာယ်ထက်အများကြီးပိုနေတယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးကုကရေးဌာန FDA ကတောက်ကြနေမှာပြောပါရခင်ဗျာ
အော်တိုဘာလ23ရက်စနေညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ္မာဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santo ပါဗီဒီယိုအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ကျွန်တော်ကတော့ငိမ့်ချမ်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နိုင်ကနေ17နိုင်မှာလဲတဖန်ပြန်ပြီးနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ်သောတာရှင်နဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့လိုရာဆန္ဒပြကြပါစေကျန်းမာရှင်လန်းကြပါစေ
This program has come to you.